ထိုင်းဘရင်စနစ်ကိုစော့ကားတဲ့ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ဖမ်းဆီးထိန်သိမ်းခံရတဲ့နိုင်ငံရေးတကြွလှုပ်ရှားသူနီတီပွန်ဆန်နီစခွန်ဟာထောင်ထဲမှာစာငတ်ခံဆန္ဒပြရင်နဲ့သိမ်းဆုံးသွားပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့နီတီပွန်ဟာပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာထောင်ချခံရတာဖြစ်ပြီးတော့အဲ့ဒီထောင်ချခံရတဲ့နေ့ကနေစလို့အစာငတ်ခံဆန္ဒပြတာပါ။အစာငတ်ခံဆန္ဒပြတဲ့ရက်ပေါင်း130တိတိမှာရုတ်တရက်နှလုံးရက်သိမ်းဆုံးသွားတာလို့ထိုင်းအာဏာပိုင်ကထုတ်ပြန်ပါတယ်။သိဆုံးသွားတဲ့နီတီပွန်အတွက်ဝမ်းနဲ့ဆုတောင်းတဲ့အနေနဲ့လူအယောက်100လောက်ဗန်ကောက်မြို့မှာအင်ကာနီကစုဝေးခဲ့ကြပါတယ်။နီတီပွန်သိဆုံးရတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တရားရေးဌာနကိုညွှန်ကြားထားတယ်လို့ထိုင်းဝန်ကြီးချုပ်ကလည်းပြောလိုက်ပါတယ်။နီတီပွန်ဟာထိုင်းနိုင်ငံမှာအစာငတ်ခံဆန္ဒပြရင်နဲ့သိဆုံးရတဲ့ပထမဆုံးနိုင်ငံသမားဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ပြင်းပြင်းချင်းတရုတ်နိုင်ငံဝူဟန်မြို့ကိုသတင်းသွားယူရင်နဲ့ဖမ်းဆီးထောင်ချခံရတဲ့အမျိုးသမီးတည်င်းတောက်ကြောင်းကျန်ဟာထောင်ကနေပြန်လွတ်လာမဲ့ရက်စေပြီဖြစ်ပေမဲ့ပြန်လွတ်မလာဘဲနဲ့ပျောက်ဆုံးနေပါတယ်။ထောင်လေးနှစ်ချခံထားရတဲ့တည်င်းတောက်ကြောင်းဟာပြီးခဲ့တဲ့တနင်္လာနေ့မှာရက်ပြည့်ပြီးတော့ပြန်လွတ်လာရမှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိသူပြန်လွတ်လာတာမတွေ့ရသေးဘဲနဲ့သူ့မိသားစုကိုလည်းသူနဲ့ပတ်သက်လို့တည်င်းတောက်တင်တဲ့စကားမပြောဖို့ဖိအားပေးခံနေရတယ်လို့ CNN တည်င်းဌာနကနေဖော်ပြပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာကိုဗစ်ကရောဂါတွေဆိုးလာတာကြောင့်ယောဂါစဖြစ်တဲ့ဝူဟန်မြို့ကိုအစိုးရအာဏာပိုင်တွေကလုံးဝချိတ်ပိတ်လိုက်ပြီးသတင်းအမှောင်ချလိုက်တာဖြစ်ပါတယ်။အဲ့ဒီအချိန်မှာဘာတွေဖြစ်ပျက်နေလဲဆိုတာသိရဖို့လက်တဆုပ်စာသတင်းတောက်တွေဟာမြို့ထဲဝင်သတင်းမှတ်တမ်းတင်ခဲ့ကြပြီးတဲ့နောက်အဖမ်းခံကြရတာပါ။အဲ့ဒီအဖမ်းခံရတဲ့သူတွေထဲတချို့ပြန်လွတ်လာပြီးမဲ့သတင်းတောက်ကြောင်းကတော့အခုချိန်ထိပြန်လွတ်မလွတ်လာသေးတာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာတော့မုံမယွာအောင်အတွက်တိမ်အတုတွေဖန်တီးဖို့အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာမိုးအဆက်မပြတ်ရွာခဲ့တာကြောင့်ဆူမထရာကျွန်းဆွယ်မှာရေကြီးလူတွေတိုက်ခဲ့ရပြီးအခုလိုထပ်မပြတ်အောင်လို့အာဏာပိုင်တွေကနီလန်းရှာနေတာဖြစ်ပါတယ်။ဆူမထရာကျွန်းအနောက်ဘက်ကမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကရေတွေကြီးပြီးမြေပြိုကျလို့လူပေါင်း60ကျော်သေဆုံးခဲ့ရပြီးတော့25ယောက်ထပ်မနေပျောက်ဆုံးနေပါတယ်။အိမ်ပေါင်းရာနဲ့ချီပြက်စီသွားပြီးတော့လူပေါင်း1500ကျော်ဘေးလွတ်ရာပြောင်းရွှေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။လာမယ့်သတင်းပတ်ထိလည်းရေကြီးရေလျှံတာတွေဖြစ်နိုင်သေးတယ်လို့ဒေသခံမူလေဝသဌာနကသတိပေးထားပါတယ်ခင်ဗျာ။ကမ္ဘောဒီးယားနဲ့တရုတ်စစ်သားတွေပေါင်းပြီးတော့ဒီတပတ်ကြာသပတေးနေ့ကနေစလို့ကမ္ဘောဒီးယားနိုင်ငံမှာစစ်ရေးလေ့ကျင့်နေကြပါတယ်။ရွှေနဂါးစစ်စင်ရေးလို့နာမည်ပေးထားတဲ့ဒီစစ်ရေးလေ့ကျင့်မှုဟာ15ရာကြာမှာဖြစ်ပါတယ်။တရုတ်ကြီးတက်ရေတက်လေတက်ထောက်ပို့တက်ကစစ်သားအယောက်300လောက်ဟာပြီးခဲ့တဲ့အင်္ဂါနေ့ကလေးကဖနွမ်းပင်မြို့ကိုရောက်လာတာဖြစ်ပါတယ်။ကမ္ဘောဒီးယားစစ်တပ်ပြောခွင့်ရှိသူဗိုလ်ချုပ်ကြီးတောက်ကတော့ဒီစစ်ရေးပြပွဲမှာကမ္ဘောဒီးယားစစ်သား1300ကျော်နဲ့တရုတ်စစ်သား900ကျော်ပါမယ်လို့သတင်းတောက်တွေကိုပြောပါတယ်။တရုတ်စစ်သင်္ဘောကြီး3စီးကမ္ဘောဒီးယားစစ်သင်္ဘော11စီးလည်းပါမှာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တည်းထက်အကြီးကျယ်ဆုံးစစ်ရေးလေ့ကျင့်မှုဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ။ကျွန်တော်စောပူကပါ။